ကာဇာဒေသအတွက်ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့လမ်းကြောင်းတစ်ကနေလူတိုင်းဆန္ဒမှုပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကားတွေပထမဆုံးဝင်လာတဲ့ဗီဒီယိုကိုအစ္စရေးအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။အစ္စရေးအစိုးရရဲ့ဒေသတွင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ ကရန်ရှရွန်နေဇာဂိတ်မှာပစ္စည်းတွေကိုစစ်ဆေးပြီးမှထရက်ကားပေါင်း230ကိုဂါဇာဒေသတွင်ပေးဝင်ခဲ့တာဖြစ်ပါတယ်။အသစ်ဖွင့်ပေးခဲ့တဲ့ဒီနေဇာဂိတ်ကပစ္စည်းတွေတင်ပို့ခွင့်ပြုတဲ့ဗီဒီယိုနဲ့ပတ်သက်ပြီးရိုက်တာနဲ့အေဗီသတင်းဌာနတွေကစစ်မှန်မှုရှိမရှိအတိမပြုသေးပါဘူး။တစ်ချိန်တည်းမှာပဲဂါဇာတောင်ပိုင်းကခံယူနေမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့ဒရေးရှူအ